ရရှိသမ္မတဒေါက်တာထရမ့်ရဲ့လေးနှစ်တာသမ္မတတန်ကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနက်ပိုင်းမှာအင်ဖြူရောကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။အရေးအတွက်အတိအကျမသိတဲ့ဧည့်သည်တော်တွေတက်ရောက်မဲ့အင်ဖြူရောကထွက်ခွာပွဲအခမ်းအနားကိုကုန်စောနေခင်ဂုံပြူတပ်ဖွဲ့ကတီးမှုပြီးတော့တနက်20ဆက်ပြစ်ပေါက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။ Mr. Trump ဟာဆယ်စုနှစ်ပေါင်းများစွာရှိလာတဲ့အစဉ်အလာကိုချိုးဖောက်ပြီးမစ္စတာဘိုက်ဒန်သမ္မတအဖြစ်ကျန်းသက်စာချိန်ဆပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သမ္မတထရမ့်အနေနဲ့နိုင်ငံရေးဤမန်ချက်တစ်ခုခုနဲ့ဗားဆက်လို့မယ်ဆိုတာအပါအဝင်အနာဂတ်အခြေအနေကတော့ရည်ရွယ်ရာမသိရသေးပါဘူး။သူရဲ့သမ္မတတံမကုံဆုံးငယ်နိုင်ငံပိုင်းတွေအတွင်းမှာပဲသမ္မတထရမ့်ကလူပေါင်း83ယောက်ကိုပြစ်ဒဏ်လူငယ်ခွင့်ပေးခဲ့ပြီးနောက်ထပ်အယောက်80ကိုပြစ်ဒဏ်တွေလျှော့ပေါက်ပေးလိုက်တဲ့အကြောင်းဒီကနေ့အစောပိုင်းမှာအင်ဂျီတော်ကကြေညာပါတယ်။ပြစ်ဒဏ်လူငယ်ခွင့်ပေးလိုက်သူတွေထဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့ပြီးနောက်ပိုင်းမှာအကြီးအကျယ်ပြေပို့ကိုဖြစ်ခဲ့တဲ့ स्टीव ဘန်နွန်လည်းပါဝင်ပါတယ်။ स्टीव ဘန်နွန်ဟာအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းဆောက်မယ်ဆိုပြီးလူထောင်ပေါင်းများစွာစီကနေရန်ပုံငွေလိမ်လည်ကောက်ခံခဲ့မှုဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။